မြန်မာစစ်တပ်က2018ခုနှစ်ဩဂုတ်လအတွင်းမှာရိုညာရေးပေါ်မှာကျူးလွန်ခဲ့တဲ့ရစမှုတွေကိုစုံစမ်းဖို့အမေရိကန်နိုင်ငံရေးဌာနက contract ပေးပြီးတော့ငှားရမ်းထားတဲ့လူခွင့်ရေးဥပဒေအဖွဲ့ဟာအဲ့ဒီကျူးလွန်မှုတွေအတွက်တာဝန်ရှိတဲ့သူတွေကိုရာဇဝတ်ခုံရုံးဖွဲ့စစ်ဆေးဖို့အရေးကြီးလိုအပ်နေတယ်ဆိုတဲ့အကြောင်းဒုက္ခသည်တွေကိုလူတွေ့ဆုံမင်းများပြီးတော့နိုင်ငံကဥပဒေနဲ့မူဝါဒရေးအဖွဲ့ကတင်းလာနေတော့ကအစီအကံထုတ်ပြန်ပါတယ်။စင်နေပါ့မယ်မစစ်တပ်နဲ့ဝိညာဉ်ရေးပေါ်မှာလူမျိုးတွေတပ်ဖြတ်မှုတွေကျူးလွန်နေလို့တတ်မှတ်ဖို့အမေရိကန်နိုင်ငံရဲ့ဌာနကလည်းလွှတ်တော်မှတ်တွေရဲ့ဖိအားပေးခြင်းကိုခံရပါတယ်ဒီကြောင့်ပြည်ဆောင်ကိုစော်ဝင်းနိုင်ဆက်ပြောပါလိမ့်မယ
်မြန်မာစစ်တပ်ဟာရွှေညာတွေအပေါ်လူမျိုးတွေတပ်ဖြတ်မှုလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝမှုနဲ့စစ်ရာဇဝမှုတွေကျူးလွန်ခဲ့တဲ့ဆိုတော့ယုံကြည်ရတော့တဲ့အချက်အလက်တွေကိုတွေ့ရှိထားကြောင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တထောင်ကျော်ကိုတွေ့ဆုံမေးမြန်းပြီးဝါရှင်တန်အခြေစိုက် International Law and Policy Group PILPG နိုင်ငံတကာဥပဒေနဲ့မူဝါဒရေးရာအဖွဲ့ကဒီဇင်ဘာလ3ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။သူတို့အဖွဲ့ရဲ့တွေ့ရှိချက်နဲ့ပတ်သက်လို့ဒီအဖွဲ့ကိုပူးတွဲတည်ထောင်သူတဦးဖြစ်သူ Paul Williams ကအခုလိုပြောပြပါတယ
်။ It is clear from our intense legal review that there is in fact a legal basis to conclude that the Rohingya were the victims of war crimes.
ရိုဟင်ဂါပေါ်မှာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးတွေတပ်ဖြတ်မှုနဲ့စစ်ရာဇဝတ်မှုတွေကျူးလွန်နေဆိုတဲ့ဥပဒေကြောင်းရသတ်မှတ်လို့ရနိုင်တဲ့အခြေခံချက်တွေကိုတွေ့ရှိထားပါတယ်။ဒါကြောင့်ဒီပြစ်မှုတွေကျူးလွန်ခဲ့သူတွေကိုနိုင်ငံတကာပြစ်မှုဆိုင်ရာကျင့်သုံးတဲ့အညီအရေးယူနိုင်အောင်ရခိုင်ပြည်နယ်တွင်းကရိုညာတွေအပေါ်ရစ်ဆက်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့သူတွေကိုနိုင်ငံတကာအတိုင်းအဝန်းကဥပဒေနီလန်တိုင်းဆောင်ရွက်ကြဖို့အကြံပြုလိုပါတယ်။ PILPG နိုင်ငံတကာဥပဒေနဲ့မူဝါဒရေးရာအဖွဲ့ရဲ့အစီရင်ခံစာကိုပူးတွဲရေးသားသူတဦးဖြစ်တဲ့မီလီကာကော့စတစ်ကတော့ဒီအစီအခါစာထွက်လာဖို့သူတို့အနေနဲ့ဘယ်လိုချင်းကဆောင်ရွက်ခဲ့တယ်ဆိုတာကိုရှင်းပြပါတယ
် So we didn't go just to a household and ask, you know, can someone speak to us and then have the head of the household usually the male speak to us.
ကျမတို့ကတိုင်တက်ဆင်းသွားပြီးတော့ကျမတို့ကိုရှင်တို့အကြောင်းကိုပြောပြလို့ရမလားဆိုပြီးထိကက်ခဲ့တာမဟုတ်ပါဘူးအဲ့ဒီလိုသွားမင်းရင်လည်းထုံးစံအရအိမ်တော်ဦးစီးဖြစ်တဲ့အမျိုးသားကပဲဖြေကြတာများပါတယ်ကျမတို့ကတော့တခြားသူတွေရဲ့အတန်တွေကိုနားထောင်ခွင့်ရခဲ့ပါတယ်။အထူးသဖြင့်တော့အမျိုးသမီးတွေနဲ့တက်ကြီးရွယ်ဦးတွေရဲ့ပြောပြချက်တွေကိုနားထောင်ခွင့်ရခဲ့ပါတယ်။အင်တာဗျူးတွေအတိုင်းမှာတွေ့ရလို့ရှိတဲ့ဖြေရလုံးလုံးညီငွေလာရဲ့ပုံစံမျိုးကျမတို့မတွေ့ခဲ့ရပါဘူး။ကျမတို့ကိုဖြေတဲ့သူအများစုဟာသူတို့ကိုယ်တိုင်ဒါမှမဟုတ်သူတို့မိသားစုဝင်တွေကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တွေကိုအခုမှပထမဆုံးအချိန်ကြောပူးကြတာပါ။အ
မေရိကန်နိုင်ငံရဲ့ဌာနကစက်တင်ဘာလအတွင်းထုတ်ပြန်ခဲ့တဲ့အစီရင်ခံစာဖြစ်လာအောင်PILPG နိုင်ငံတကာဥပဒေနဲ့မူဝါဒရေးရာအဖွဲ့ကအချက်အလက်တွေရှာဖွေစုဆောင်းပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်တွင်းဖြစ်ပေါ်ခဲ့တဲ့ကျူးလွန်မှုတွေဟာလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးတွေတပ်ဖြတ်မှုနဲ့စစ်ရာဇဝတ်မှုမြောက်တယ်လို့ခေါ်ဆိုတုံ့နှုတ်ငယ်ခြင်းမရှိပါဘူး။မူလစီစဉ်ထားရတဲ့တလားလောက်နောက်ကျပြီးမှထုတ်ပြန်ခဲ့ပြီးနိုင်ငံတကာအတန်းဝန်းကြားမှာအငင်းပွားစရာဖြစ်စေခဲ့တဲ့အဲ့ဒီအမေရိကန်နိုင်ငံသားကြီးဌာနရဲ့အစီရင်ခံစာမှာတော့လူတွေအစုလိုက်အပြုံလိုက်တပ်ဖြတ်တာအုပ်စုဖွဲ့အာမပြုကျင်တာနဲ့တခြားကျူးလွန်မှုတွေလှုပ်ဆောင်ဖို့စနစ်တကျကြိုတင်ပြင်ဆင်မှုတွေလုပ်ခဲ့တယ်လို့ဖော်ပြထားပါတယ်။တကယ်လို့အမေရိကန်အစိုးရကရိုဟင်ဂျာအရေးနဲ့ပတ်သက်လို့လူမျိုးစုအလိုက်ရှင်းလင်းတုတ်တင်မှု ethnic cleansing လို့တတ်မှတ်လိုက်မယ်ဆိုရင်တော့အမေရိကန်ကမြန်မာအစိုးရအပေါ်ပုံမပြင်းထန်တဲ့တန်ခါအရေးယူမှုတွေမဖြစ်မနေချမှတ်ရတော့မှာဖြစ်ပါတယ်။ရိုဟင်ဂျာအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေဟာအစုလိုက်အပြုံလိုက်တတ်ဖြတ်တာလေးချောင်းကနေဘုံကျဲတက်ခိုက်တာအုပ်စုဖွဲ့အာမပြုကျင်တာပြင်းထန်စွာရိုက်နှက်ညှဉ်းပန်းတာနဲ့အိမ်ကြီးကိုမိရှုတာတွေကိုခံခဲ့ကြရကြအောင်နိုင်ငံပေါင်း17နိုင်ငံကစုံစမ်းစစ်ဆေးရေးမှု18ဥပါဝင်နဲ့ PILPG နိုင်ငံတကာဥပဒေနဲ့မူဝါဒရေးရာအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာစစ်တပ်အနေနဲ့ရိုဟင်ဂျာတွေအပေါ်လူမျိုးတွေတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့သတ်မှတ်ဖို့အမေရိကန်သွတ်တော်အမတ်တွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေးအပေါ်ဖိအားပေးပြောဆိုမှုတွေလည်းရှိနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမနစ်ဩဂုတ်လတုန်းကဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲအဖြစ်မြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်စဉ်မှာရိုဟင်ဂျာတွေအပေါ်လူမျိုးတွေတပ်ဖြတ်မှုနဲ့လူသားမျိုးနွယ်အပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့သတ်မှတ်မဲ့အဆိုပြုချက်ကိုအမေရိကန်အောက်လွှတ်တော်ကအလွယ်တကူပဲရှေ့သတင်းပတ်အတွင်းချမှတ်လိမ့်မယ်လို့မျှော်လင့်ရပါတယ်။အဲဒီအဆိုပြုချက်မူကြမ်းကိုတင်သွင်းခဲ့တဲ့အိုဟိုင်းယိုပြည်နယ်ကရီပဘလီကန်လွှတ်တော်အမစတီးဗ်ရှာဘော့ကဝန်ကြီးပွန်ပေယိုအနေနဲ့ဒီကိစ္စမှာပြည်ထောင်သာရည်တည်ဖို့တောင်းဆိုလိုက်ပါတယ်။ဒါအပြင်ပြည်မှုကျူးလွန်ခဲ့သူတွေကိုပိတ်ဆို့အရေးယူတာနဲ့တခြားပြည်ထောင်တွေချမှတ်ဖို့အတွက်လည်းအဆိုပြုချက်မူကြမ်းထဲမှာတောင်းဆိုထားပါတယ်။သမ္မတထရမ့်အစိုးရကတော့လူမျိုးတွေတပ်ဖြတ်မှုနဲ့လူသားမျိုးနွယ်အပေါ်ဆန့်ကျင်တဲ့ရာဇဝမှုတွေကျူးလွန်ခဲ့တယ်လို့သတ်မှတ်လို့စိတ်မရှိသေးပါဘူး။ဒါကြောင့်လည်းအခုချိန်ထိလူမျိုးစုလိုက်ရှင်းလင်းတုတ်ပြင်မှုဆိုတဲ့ဝဟရာကိုပဲရွေးချယ်အသုံးပြုနေတာပါ။ သမ္မတထွန်းအစိုးရကအဲ့ဒီလိုမတတ်မသေးတာကလည်းမြန်မာနိုင်ငံတရုတ်ဖက်ကိုလုံလုံပါသွားမှာကိုစိုးရိမ်တာအပြင်လက်ရှိမြန်မာနိုင်ငံမှာပေါ်ဆောင်နေတဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းတွေအောင်မြင်စေလိုတဲ့အတွက်ဖြစ်တယ်လို့ခမန်းပြောဆိုမှုတွေရှိနေပါတယ်မြန်မာစစ်တပ်ကတော့လူမျိုးစုအလိုက်ရှင်းလင်းတုတ်တင်နေဆိုတဲ့ဆွဆွဲပြောဆိုမှုတွေကိုညှင်းဆို့ထားပြီးသူတို့အနေနဲ့အကြမ်းဖက်လုပ်ရတွေကိုနှိမ်နှင်းကြတာလို့တုံ့ပြန်ပြောဆိုပါတယ်ကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးမှုတွေကတော့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေတယ်လို့ပြောဆိုထားပြီးရိုဟင်ဂျာအရေးအပါအဝင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကိုအထွေထွေညီလာခံကအခုလအတွင်းချမှတ်ဖို့ရှိနေပါတယ်ခင်ဗျာ